မြန်မာနိုင်ငံရဲ့အိမ်နီးချင်းနိုင်ငံတွေမှာဒုက္ခသည်ဖြစ်ရောက်နေတဲ့ချင်းလူမျိုး2000ကျော်ကိုအကူအညီပေးနေတဲ့အစီအစဉ်တွေကိုရပ်တန့်လိုက်ဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကစတင်စဉ်းစားနေပြီဖြစ်ပါတယ်။အဲ့ဒီဒုက္ခသည်တွေကိုသူတို့နေရရင်းကိုပြန်ပို့မလားဆိုတာနဲ့ပတ်သက်ပြီးတော့လည်းသက်ဆိုင်ရာနိုင်ငံတွေနဲ့စတင်ဆွေးနွေးနေပြီဖြစ်တယ်လို့ UNHCR ကပြောပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါရှင်။
မလေးရှားနဲ့အိန္ဒိယနိုင်ငံတွေမှာရောက်နေတဲ့ချင်းလူမျိုးဒုက္ခသည်တွေကိုဒုက္ခသည်အဖြစ်အကာအကွယ်ပေးနေတဲ့အစီအစဉ်တွေကိုရပ်တန့်ဖို့စတင်စဉ်းစားနေတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကပြောကြားလိုက်ပါတယ်။ဖေဖော်ဝါရီ26ရက်နေ့ကထုတ်ပြန်တဲ့အရှိတောင်အာရှဒေသဆိုင်ရာ UNHCR ရုံးကကြေညာချက်မှာတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနဲ့မလေးရှားအစိုးရတွေကိုလည်းအသိပေးခဲ့တယ်လို့ပြောပါတယ်။အခုလိုဒုက္ခသည်တွေကိုအကောက်အွယ်ပေးနေတဲ့အစီအစဉ်တွေရပ်တန့်ဖို့စဉ်းစားနေရတဲ့ပတ်သက်ပြီးရှီတောင်အာရှဒေသဆိုင်ရာ UNHCR ရုံးတာဝန်ရှိသူတို့ဖြစ်တဲ့ Caroline Clark က VOA ကိုအခုလိုပြောပါတယ
် We have been undertaking since last year a review process to determine the ongoing and continued
ရှင်လူမျိုးဒုက္ခသည်တွေနေထိုင်နေကြတဲ့နိုင်ငံတွေကဒုက္ခသည်တွေအားလုံးကိုနိုင်ငံတကာကပေးနေတာတွေနဲ့ပတ်သက်ပြီးတော့ပြန်လည်သုံးသပ်တာတွေကိုပြီးခဲ့တဲ့နှစ်ကတည်းကကျွန်တော်စတင်လှုပ်ဆောင်လာခဲ့တာဖြစ်ပါတယ်အဲ့ဒီနိုင်ငံတွေထဲမှာမလေးရှား၊အိန္ဒိယ၊ထိုင်းနဲ့နီပေါ်နိုင်ငံတွေပါဝင်ပြီးမလေးရှားနိုင်ငံမှာတော့အများဆုံးနေထိုင်ကြတာပါ။ချင်းပြည်နယ်နဲ့စကိုင်းတိုင်းတွေကနိုင်ငံရေးနဲ့လူမှုဖွံ့ဖြိုးတိုးတက်ရေးအခြေအနေနဲ့ပတ်သက်ပြီးနေပေါင်းများစွာလေ့လာသုံးသပ်ပြီးတဲ့နောက်အခုလိုလှုပ်ခဲ့တာဖြစ်ပါတယ်။အဲ့ဒီမှာဖြစ်နေတဲ့အပြောင်းအလဲတွေနဲ့ဒုက္ခသည်တွေအဖြစ်နဲ့အကာအကွယ်ပေးနေတဲ့အခြေအနေတွေကိုဘာကြောင့်ပြန်လည်သုံးသပ်နေသလဲဆိုတာတွေကိုစတင်ပြောဆိုတာတွေရှိပါတယ်။UNHCR အနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ရောနိုင်ငံရဲ့အခြေအနေတွေကိုလည်းဆက်ပြီးတော့စောင့်ကြည့်သွားမှာဖြစ်ပြီးအခြေအနေပေါ်မှာမူတည်ပြီးဆက်လုပ်သွားမှာဖြစ်ပါတယ
်။မြန်မာနိုင်ငံချင်းပြည်နယ်အတွင်းဖြစ်ပေါ်ထိုးတက်မှုတွေကိုအခြေခံပြီး UNHCR ဘက်ကအခုလိုအကူအညီပေးနေတာတွေရပ်တန့်ဖို့စဉ်းစားနေတာဖြစ်တယ်ဆိုပြီးတော့ပြောပါရယ်။ဒီချင်းဒုက္ခသည်တွေပြန်မှုကိစ္စနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာအစိုးရတွေနဲ့လည်းလှုပ်ဆောင်နေတာတွေရှိပြီးတော့မြန်မာအစိုးရဘက်ကလည်းချင်းဒုက္ခသည်တွေပြန်လာဖို့ကိစ္စကိုကြိုးစားတယ်ဆိုပြီး Miss Clark ကပြောပါရယ်။
Well, we've consulted with governments at all levels. It is the right of all refugees to return home.
ကျမတို့အစိုးရအစစ်စစ်တိုင်းနဲ့တိုင်ပင်ဆွေးနွေးတာတွေလှုပ်ဆောင်နေပါတယ်။သူတို့ရဲ့နေရာရင်းကိုပြန်နိုင်ဖို့ကဒုက္ခသည်တိုင်းရဲ့အခွင့်အရေးဖြစ်ပြီးမြန်မာအစိုးရဘက်ကလည်းဒုက္ခသည်တွေရဲ့နေရာပြန်ခွင့်ကိုအတိအမှတ်ပြုပါတယ်။ချင်းဒုက္ခသည်တွေထဲမှာသူတို့ဆန္ဒအလျောက်သူတို့ဘာသာသူတို့နေရာကိုပြန်သွားကြတဲ့သူတွေရှိပါတယ်။ချင်းဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်လာဖို့ကိစ္စကိုကြိုးဆိုရဲလို့မြန်မာအစိုးရဘက်ကကျမတို့ကိုအကြောင်းကြားထားတယ်လို့သိထားပါတယ်ရှင
်။မလေးရှားနိုင်ငံမှာ UNHCR ရဲ့ဒုက္ခသည်အဖြစ်အသိအမှတ်ပြုထားတဲ့ချင်းလူမျိုး 16,000 ကျော်ရှိပြီးတော့ဒီလူတွေဟာမလေးရှားနိုင်ငံမှာရောက်နေတာနဲ့တော်ကြာရှိသွားပြီဖြစ်တယ်လို့လည်း Miss Clark ကဆိုပါတယ်။ဒီဒုက္ခသည်တွေထဲမှာမြန်မာနိုင်ငံကိုပြန်ကျင်တဲ့သူတွေရှိသလိုတချို့တွေကလည်းမလေးရှားနိုင်ငံမှာဆက်နေကြပြီးတချို့တွေကတော့တတိယနိုင်ငံတွေကိုဆက်လက်ထွက်ခွာခြင်းတဲ့သူတွေဖြစ်တယ်လို့ပြောပါတယ်။ UNHCR အနေနဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးနီလန်းပေါင်းစုံကိုစဉ်းစားနေပြီးတော့ဒီထဲမှာမလေးရှားနိုင်ငံမှာတရားဝင်ဆက်နေလို့ရနိုင်မဲ့နီလန်းနဲ့ပတ်သက်ပြီးမလေးရှားအစိုးရနဲ့လည်းဆွေးနွေးသွားဖို့ရှိတယ်လို့ဆိုပါတယ်။ UNHCR နဲ့မလေးရှားနိုင်ငံမှာရှိတဲ့ချင်းဒုက္ခသည်တွေကတော့မနှက်ဖြတ်မှတွေ့ဆုံဖို့ရှိတယ်လို့ဒီမှာရှိနေတဲ့ဒုက္ခသည်တူကပြောပါတယ်။မလေးရှား၊ထိုင်း၊အိန္ဒိယ၊နီပေါ်နိုင်ငံတွေမှာမြန်မာနိုင်ငံကချင်းလူမျိုးဒုက္ခသည်ပေါင်းစုစုပေါင်း16,000လောက်ရှိတယ်လို့သိရပါတယ်ခင်ဗျာ။